ေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American တန်မြန်မာပိုင်းအစီအစဉ်ကနေစနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုထုတ်လွှင့်မယ်အစီအစဉ်မှာဆိုရင်တော့
ခုလက်ရှိကတော့လက်တွေ့ကြကြလက်တွေ့ဆန်းဆန်းထိရောက်တော့အကူအညီလို့မရသလောက်ပါပဲ road network planning ပေါ့
land ဒေါ်ကင်မြို့တဲ့ season တင်ဆက်တဲ့တိတ်ပိုင်တဲ့ဤပညာကဏ္ဍမှာကြားကြဖို့ရှိပါတယ်ခင်ဗျာအရာပြင်အင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကဏ္ဍစတာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာတွေ့ရတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြအောင်ပါခင်ဗျာဥစားပထမတင်ပြချင်တာကတော့ rucall.com online စာမျက်နှာမှာစောင်းမရှင် nailsLet's Newski ရေးသားထားတဲ့ Senator Watching as Kerry Visit မြန်မာဝင်းကြီးကယ်ရီရဲ့မြန်မာနိုင်ငံခီးစဉ်ကိုအထက်လွှတ်တော်အမတ်တွေကစောင့်ကြည့်နေကြတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားတဲ့ဆောင်းပါးပဲဖြစ်ပါတယ် ARF ညီလာခံနဲ့တခြားအစည်းအဝေးတွေတက်ရောက်ဖို့အပြင်မြန်မာအစိုးရအဖွဲ့ထိတ်တန့်အရာရှိတွေနဲ့တွေ့ဆုံဖို့အတွက်စနေနေ့မှာမြန်မာနိုင်ငံကိုရောက်ရှိသွားမယ် American နိုင်ငံသားရေးဝန်ကြီး John Kerry ရဲ့ခီးစဉ်ကို American အထက်လွှတ်တော်အမတ်တွေကစောင့်ကြည့်နေကြတယ်ဆိုပြီးတော့အစချီရေးသားထားပါတယ်ဩဂုတ်လလွတ်တော်ရန်နာချိန်မတိုင်ခင်တပတ်မှာမြန်မာနိုင်ငံကိုနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်ခဲ့တဲ့စစ်အစိုးရကိုစန့်ကျင်ဝေဖန်ပစ်တင်သူတွေကတယောက်ဖြစ်တဲ့အထက်လွှတ်တော်အမတ်လူနည်းစုခေါင်းဆောင် Mitch McConnell ကမြန်မာနိုင်ငံရဲ့လက်တလောနိုင်ငံရေးအခြေအနေနဲ့ပတ်သက်တဲ့ပုံမှန်အစီရင်ခံစာကိုတင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်ကဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေပြုလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့အရေးယူထားတာတွေကိုချော့ချပေးခဲ့ပါတယ်။ဒါပေမဲ့အများကြီးထပ်လုပ်ဖို့ကြံနေသေးတယ်လို့ Mitch McConnell ကသတိပေးခဲ့တဲ့အကြောင်းအထူးသဖြင့် Nobel ငြိမ်းချမ်းရေးဆုရှင်ဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတမရရာထူးဆက်ခံပိုင်ခွင့်မရအောင်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကန့်သက်ထားတဲ့အချက်ဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။ Mr. McConnell ရင်မကပါဘူးတခြား Republican အထက်လွှတ်တော်အမတ်တို့ကလည်းနိုင်ငံသားရေးဝန်ကြီး Kerry ထံကိုစာရေးပြီးတော့မြန်မာနိုင်ငံကိုရောက်တဲ့အချိန်မှာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့တိုက်တွန်းထားတာပါ။ဝင်းကြီးကယ်ရီအနေနဲ့အခုခီးစဉ်အတွင်းအစိုးရနဲ့တွေ့ဆုံသလိုအရက်ဖက်လူမှုအဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဖို့တိုက်တွန်းထားပါတယ်။ကျွန်ုပ်တို့အနေနဲ့တောင်းဆိုချင်တာကမြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့တဲ့အခါဘူနေမြဲကြားနေမြဲလုပ်နေတာကိုလက်မခံနိုင်တဲ့အကြောင်းအတိတ်ပဲရှိပြီးတော့နောက်ကျောင်းပြန်မလှည့်တဲ့ဖြစ်ပေါ်တိုးတက်မှုတွေကသာနိုင်ငံခြားပုံမှန်ဆက်ဆံရေးကိုပြန်ရစေလိမ့်မယ်လို့ပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို rucall.com online စာမျက်နှာမှာဖတ်ရှုနိုင်ပါ रे ခင်ဗျာ
ဆက်လက်တင်ပြပေးမှာကတော့ bostonglobe.com online စာမျက်နှာမှာ Alan Berger ရေးသားတဲ့အတွေ့အမြင်ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ် A Sharp Turn for the Wars in Burma မြန်မာနိုင်ငံကအစိုးဆုံးစီဥတီတဲ့အချိုးအကွေ့တစ်ခုဆိုပြီးတော့ခေါင်းစဉ်တက်ထားတာပါ Ukraine Gaza Iraq Syria Afghanistan Libya Nigeria စတဲ့ဒီနိုင်ငံတွေရဲ့ဖြစ်ရပ်တွေကအခုနှစ်နွေရာသီကိုအကြီးတန်းအယုတ်ဆိုးနေစေခဲ့ပါတယ်အဲ့ဒီဒေသတွေမှာလူသားတွေရင်ဆိုင်ခံစားနေကြရတဲ့ဘေးဒုက္ခရိပ်မဲကြီးဟာလေအမေရိကန်ရဲ့လွှမ်းမိုးမှုနဲ့လိုက်ရောညှိထွေမှုရှိတဲ့သဘောကိုဖြစ်နေပါတယ်။ဒါပေမဲ့လည်းအခုသတင်းပတ်အာဆီယံဒေသတွင်းညီလာခံကိုတက်ရောက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးတွားရောက်မဲ့မြန်မာနိုင်ငံကတော့အမေရိကန်ကတနမန်နီလန်းနဲ့ဒီရက်ဆက်တဲ့ဆေးဥချွေစနစ်ကနေလူခွင့်ရေးကိုလေးစားလိုက်နာတဲ့တရားဥပဒေစိုးမိုးတဲ့ဒီမိုစီစစ်စစ်နိုင်ငံတနိုင်ငံဖြစ်လာအောင်တိုက်တွန်းကြိုးပမ်းနေတဲ့အချိန်မီဖြစ်ပါတယ်လို့ဆောင်းမရှင်ကရေးသားပါတယ်။ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးပြီးတော့ဒီတင်းကြပ်ချုပ်ကန့်ထားတဲ့ပါလီမန်ဒီမိုကရေစီစနစ်ကိုဥတီသွားနေပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်ကြီးတွေနဲ့သူတို့ကလူလားသူတွေကသာတိုင်းပြည်မှာအာဏာရှိနေကြဆဲဖြစ်ပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကလည်းလွှတ်တော်ရဲ့နေရာ၄ပုံတစ်ပုံကိုစစ်တပ်ကိုပြီးဖို့အာမခံထားပါတယ်။ဒေါ်ဆန်းစုကြည်ကလည်းတမရယာလူမယူနိုင်အောင်ကန့်သက်ထားတယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။တစ်ချိန်တည်းမှာလည်းပဲဒီတိုင်းသားလက်နက်ကင်တွေကိုဆက်ပြီးတော့တိုက်ခိုက်နေတာတွေလေသမားတွေစီကမြေယာသိမ်းဆီးမှုတွေမွတ်စလင်တွေကိုတပ်ဖြတ်နာတွေကဆက်ပြီးတော့ဖြစ်နေစေရှိနေပါတယ်တဲ့။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဒါတွေကိုပြုပြင်နိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့လုံနိုင်ကင်နိုင်တဲ့အခွင့်အရေးရှိသေးတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အပြည့်စုံကတော့ bostonglobe.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေဘက်ကမြန်မာနိုင်ငံအကြောင်းမှာကိုသားညင်ဦးကူညီတင်ဆက်သွားတာဖြစ်ပါတယ်။ အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလှတန်းကတင်ပြပေးပါပါခင်ဗျာ
။ဒီနေ့မှတွေ့အတင်ပြမယ် Idiom အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING beating a yaita netta a d e a d dead theta h o r s e horse ka mien so ro sakabai khu long ye long kaw de be ka ro te ni de mien ko yait de tbo ba khan jin lo te ni de mien ko yait net de so yin yait de lu da let na me te ni de mien ga ro pyan a the shin la ma ma hout de tbo phi lo a chou ma shi de tbo ko set lou lo shin ba ma ko twe ရလာမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရတဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုကြားကြရတော့မှာပါ။ဟာဘတ်စေတကတူမှာဘွဲ့လွန်လာရောက်တက်နေတဲ့9 client team mong phd microbiology ကိုတော့လှလှတန်းကတွေ့ဆုံမင်းမြန်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာနားဆင်ကြပ
ါညနေက University of Massachusetts ပေါ့နော် UMass ကနေပြောမှာ biomedical science နေဒီ paragobwe ယူရဲဆိုတော့သိပ္ပံပညာမှာဒီအမျိုးသမီးတွေပါဝင်မှုကိုလေအပေးခြင်းတဲ့အတွက်ကြောင့်ဒီ biomedical science ပတ်သက်ပြီးတော့ဒီပါရဂူဘွဲယူတဲ့အတွေ့အကြုံလေးပေါ့နော်မျှဝေပါလားရှင
်ကျွန်မပမာကြီးမှာကျောင်းတက်ခရေရပေါ့နော်သိပ္ပံပညာရှင်ဝင်စားအဓိကတော့ biology ဇီဝဗေဒကိုရှင်ဝင်စားတယ်ပေါ့နော်ဒါပေမဲ့ပမာကြီးမှာတော့ biology ရှင်ဝင်စားလို့ရှိရင်ဆရာဝင်လိုက်မယ်ကျွန်မတီးခဲ့တာဆိုတဲ့အခါကျတော့အငငယ်တည်းကဆရာဝင်ဖြစ်ချင်တယ်ပေါ့နော်ဒါပေမဲ့ဆင်အောင်ပြီးတဲ့အခါကျတော့နိုင်ငံသားရောက်လာပြီးတော့ကျောင်းမှာ biology ကိုဆက်ပြီးတော့တဲ့နဲ့ခါကြတော့ဒီမှာတက်တဲ့နှစ်ယောက်တဲ့ခါကြတော့ကျောင်းကနေပြီးတော့မှအတုတေသနပိုင်းကိုစိတ်ဝင်စားသွားရပေါ့เนาะအဲ့မှာဒီမှာတစ်နှစ်လောက် UMass က lab တစ်ခုမှာပဲဒီမှာ internship တစ်နှစ်သွားလုပ်တယ်သွားလုပ်တဲ့ခါကြတော့အဲ့မှာ research ကိုတော်တော်စိတ်ဝင်စားသွားရပေါ့เนาะဟိုတခြား line နေနဲ့မတူတာကိုယ့်အကိုတော်တော်လေးကိုစာလဲဖတ်ရတယ်ပြီးတော့စဉ်းလဲစဉ်းစားပြီးရခါကြတော့တခွင်းတစ်ခုဘယ်လိုမျိုးအဆက်ဆက်ရှိမလဲဆိုတာတော်တော်လေးကိုတွေးရတယ်အဲ့ဟာကိုသဘောကျတဲ့အတွက်ကြောင့်မလို့ပြီးရခါကြတော့biomedical science researcher ဟာကလောက်ရတာကတော့အဓိက basic science ပဲလောက်ရတယ်ဒါပေမဲ့နောက်ပိုင်းကိုလောက်ထား research နဲ့ပတ်သက်ပြီးတော့နောက်ပိုင်းဟိုဆေးပညာဒီတိုးတက်ဖို့တော့ဒါမှမဟုတ်လို့ရှင်ကာကွယ်ဆေးတွေကိုထုတ်လုပ်ဖို့လည်းအထောက်အကူပြုရဲဆိုတဲ့အခါကျတော့အဲ့ဒီဘာသာကိုကျွန်မအရန်ကြိုက်သွားရပေါ့နော်အဲ့ဒါကြောင့်လည်း paragraph ကို set up ဖို့အတွက်ဖြစ်သွားရပေါ့လေ
paragraph တက်တဲ့နေရာမှာပေါ့နော်ဘလို့စိတ်ဖိစီးမှုတွေကိုနားလိုက်နေနေရောကြော်ထွားခဲ့တယ်ရှင
်ဟုတ်ကဲ့ပြောရမယ်ဆိုတော့ဒီပမာပြည်မှာကလေးကအခြေခံရေပြီးတော့ college မှာရှိတဲ့အခြေခံရေဒီ paragraph ဖွဲ့တက်တဲ့အချိန်မှာအဲ့ဒီဟာကြီးအကုန်လုံးပေါင်းပြီးတော့သုံးရတဲ့အတွက်ကြောင့်မလို့ကိုအခြေခံဘယ်လောက်ရှိလဲပေါ်မှာမူတည်ပြီးတော့လွယ်တာမလွယ်တာနည်းနည်းကွာသွားရေပေါ့နော်ဆိုတော့ဒီမရဲ့ဟာကတော့အခြေခံကိုကိုယ့်ကိုကောင်းအောင်ကြိုးစားခဲ့ရမယ်တချို့အားနေတဲ့ဘာသာရပ်တွေရှိရေပေါ့နော်ဥပမာဆိုရင်ဓာတုဗေဒဆိုဒီမငငယ်လေးတဲ့အလောက်ကြီးတော်တာမဟုတ်ဘူးဆိုတော့အဲ့လို paragraph အရှင်းထိရောက်သွားတဲ့အခါကျတော့အဲ့အစာရီကပို့ပြီးတော့ခက်လာတယ်ဆိုတော့ဆောင်းမွေးရှိတဲ့အခါကျတော့အရန်ကိုအချိန်ပေးပြီးတော့ကြိုးစားရတယ်ပေါ့နော်အဲ့ဟာလည်းတော်တော်လေးကိုစိတ်ပီစီမှုတွေရှိရယ်ပေါ့လေပြီးရခါကျတော့ကိုကအဲ့အကြောင်းတက်နေတော့မှလည်းတုတေသနာ ကအချိန်ပိုင်းနဲ့လှုပ်ရသေးရပေါ့နော်ဆိုတော့ခါကြတော့သူတင်နာလှုပ်တာနဲ့အတန်းနေသွားတာနဲ့နောက်အတန်းပြစကြက်တာနဲ့အဲ့လိုမျိုးအချိန်ကိုကိုယ့်အကိုဘယ်လိုတုံးလဲဆိုရဲဟာလည်းအရန်ဟိုစနစ်တကျဖြစ်ရရပေါ့နော်ဆိုတော့ခါကြတော့အဲ့အတွက်လည်းစိတ်ဖြစ်မှုရှိရပြီးရခါကြတော့သူတင်နာလှုပ်တဲ့ခါကြတော့လည်းချိုးဟာတွေတော်တော်များများကိုထင်ထားတဲ့အတိုင်းဖြစ်မလာရရှိရနောက်ကိုလှုပ်လိုက်တဲ့ဟာကထင်ထားတာတမျိုးရလာတဲ့အခြေအားတမျိုးဖြစ်နေတဲ့အခါကျရင်ဒါဘာကြောင့်ဖြစ်တာလဲဆိုပြီးတော့စာအနေပြန်စဉ်းစားရမျိုးရှိရတဲ့ကြောင့်အဓိကကတော့အဲ့သူတင်သွားလှုပ်တဲ့ဟာနဲ့အเจ้าမှာဆောင်းမွေးဖြစ်တဲ့ဟာနဲ့အဲ့ဟာကိုပြင်းပြအောင်ဘယ်လိုမျိုးလုပ်ရမလဲဆိုတဲ့ဟာကကျွန်မတို့စိတ်ဖြစ်မှုတော့မရခဲ့ပါဘူး။အဲ့
တော့ UMass မှာပါရဂူဘွဲ့ကိုပြူတဲ့အခါမှာပေါ့နော်ဘယ်နှစ်နှစ်ကြာခဲ့ပါလဲရှင်
။ဆူပေါင်း6နှစ်နဲ့5လလောက်ကြာခဲ့ပါတယ်။biomedical science အပိုင်းမှာကအဲ့ဒါကဟိုပြန်မျှလောက်ရှိရပါဘောเนาะလူတွေက9နှစ်ကနေ9နှစ်ကြားထဲမှာပါရဂူဘွဲ့ရဖို့အတွက်အလောက်ကြားတတ်ပါတယ
်နတ်လည်းရဲ့ပါရဂူဘွဲ့ယူတဲ့ပေါ့เนาะဒီသူတည်သနာကောင်းစရာမြန်မာလူပဲအတူကောက်ရှင်းပြပေးပါလားရှင
်ကျွန်မရဲ့အဓိကသူတည်သနာလုပ်ခဲ့တာတော့ streptococcus pneumoniae ဆိုတာအဲ့ပုံမှားပေါ့เนาะခလေးငယ်တွေမှာဆိုလို့ရှင်တော့နားကြိုက်ယောဂါကြီးဖြစ်တယ်ပြီးတော့လူကြီးတွေမှာဆိုလို့ရှင်အဆုတ်ယောဂါကြီးဖြစ်တယ်ပေါ့เนาะအဲ့ပုံမှားကပါလို့ကလေးနဲ့လူကြီးတွေမှာပဲဖြစ်များတာလေပြီးတော့ကျောင်းကျမ်းမှာဖြစ်နေတဲ့လူတွေမျိုးမှာကိုယ့်ရဲ့ကိုယ်ခန္ဓာဘယ်လိုမျိုး immune system မှာဘယ်လိုမျိုးကိုယ်ကာကွယ်တဲ့အတွက်ကြောင့်မလို့ဒီလူငယ်တွေနဲ့ကျမနေရတဲ့နေရာမှာဖြစ်ပင်တဲ့လူကြီးတွေမှာပဲဖြစ်တယ်လေဆိုရဲဟာကိုကျမအဲ့ဟာသူတည်တနာလုပ်တယ်ပေါ့နော်အလိုလုပ်ခြင်းအပြင်ဒီလူကြီးတွေမှာလိုအပ်နေတဲ့ immune cells တွေကိုဘယ်လိုမျိုးကောင်းပို့လုပ်ပေးနိုင်မလဲပြီးတော့အခုရှိနေတဲ့ကာကွယ်ဆေးတွေဘယ်လိုမျိုးကောင်းပို့လုပ်ပေးနိုင်မလဲဆိုရဲဟာကိုကျမသူတည်တနာလုပ်ခဲ့တာပေါ့နော
် UMass မှာနှစ်နိုင်တို့ဒီပါရဂူဘွဲ့ယူတယ်ဆိုတော့အမျိုးသမီးဘယ်နှယောက်အမျိုးသားဘယ်နှယောက်ရှိပါလဲရှင
်အကြမ်းမြင့်ပြောရမယ်ဆိုရင်အမျိုးသမီးနဲ့အမျိုးသားကတော့ဝက်စီလောက်တော့ရှိမယ်ထင်တယ်။ဘာလို့လဲဆိုတော့ចောင်းကိုကလည်းចောင်းလက်ခံတဲ့ခါကြလို့ရှင်အမျိုးသမီးအမျိုးသားလူကြီးကိုနည်းနည်းမြည်ညအောင်လို့သူတို့လက်ခံနေပေါ့နော်။ပြီးတော့တိတ်ပံပါတာရဲ့မှာလည်းအမျိုးသမီးရေဝင်တာနေတဲ့အတွက်ကြောင့်မလို့သူတို့အမျိုးသမီးလူကြီးတော်တော်များများကိုပို့ပြီးတော့ခေါ်တယ်။နောက်ဆုံးចောင်းတက်တဲ့ခါကြလို့ရှင်သူတို့မြည်ညအောင်လို့သူတို့လှုပ်ထားရရှိတဲ့အတွက်ကြောင့်မလို့ကျွန်မထင်တာတော့တဝက်စီလောက်ပဲရှိမယ်ထင်တာ
။အခုအမျိုးသမီးတဝက်အမျိုးသားတဝက်ဆိုတဲ့ခါကြတော့အမျိုးသမီးတွေအနေနဲ့ရောဘလို့အခက်ခဲတွေတွေ့လဲရှိဒီသိပ္ပံပညာမှာပါရဂူဘွဲ့ယူတဲ့ခါကျတော့
ကျမရဲ့ကိုယ်ပိုင်အမြင်နဲ့ပြောရမယ်ဆိုလို့ရှင်တော့တကယ်တမ်းအမျိုးသမီးရေအုံနာမှာပဲဖြစ်ဖြစ်နောက်ပြင်ဆင်မှုမှာပဲဖြစ်ဖြစ်အမျိုးသမီးနဲ့အမျိုးသားနဲ့အရင်ကွာခြားတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီသိပ္ပံဘာသာရဲ့အထူးသဖြင့်ဒီပါရဂူဘွဲ့ယူတဲ့ချိန်ကျတော့တချို့အမျိုးသမီးတွေတော်တော်များများကသူတို့မိသားစုတွေနဲ့ဖြစ်နေပြီတချို့သူတွေကလည်းကလေးတွေရှိရဲဆိုတော့အဲ့လိုမိသားစုနဲ့ကလေးတွေဘက်ကိုသူတို့အချိန်ပိုပေးရတဲ့အတွက်ကြောင့်မလို့သူတို့အเจ้าမှာအเจ้าစာကိုအချိန်ပေးနိုင်တဲ့ဟာတွေနည်းနည်းတယ်ပြီးရခါကြတော့အเจ้าပြီးသွားလို့အလုပ်လုပ်တော့မယ်နောက်အเจ้าပြီးသွားလို့ post of training တွေပါလုပ်မယ်ဆိုလို့ရှင်လည်းအချိန်ကန်သိပ္ပံဘာသာရပ်တွေကိုလုပ်တယ်ဆိုလို့ရှင်အချိန်ကအများကြီးပေးရတယ်အလုပ်ချိန်တွေပါရလည်းရမ်းရှည်တဲ့အတွက်ကြောင့်မလို့အเจ้าနဲ့အလုပ်နဲ့ပတ်သက်ပြီးတော့တခြားမိသားစုကိုအချိန်ပေးနိုင်ဖို့ဟာရီကတော်တော်လေးကိုခက်ခဲတယ်လို့ထင်တယ်ပေါ့နော်အဲ့တော့တကယ်တမ်းဒီအသိပ္ပံဘာသာရဲ့မှာအမျိုးသမီးတွေနေတယ်ဆိုတာတကယ်တော့ဟိုအမျိုးသမီးတွေမလိုက်နိုင်ဘူးဆိုတာအထက်အဲ့လိုအချိန်ပေးနိုင်မှုအင်အားကွာသွားတယ်လို့ကျွန်မထင်တယ်ပေါ့နော
်ဟုတ်ကဲ့တနည်းတော့အမျိုးသမီးတွေကဒီမိသားစုတာဝန်နဲ့ရှိတော့မောင်တထမ်းမင်းနှစ်ရွက်ဖြစ်နေပါဘောလား
ဟုတ်ကဲ့ကြည့်ရတော့အဲ့လိုဖြစ်နေရပေါ့နော
်ဟုတ်ကဲ့နန်းနိုင်ကတော့6နှစ်ခွဲကြာခဲ့တယ်ပေါ့နော်ပါရဂူဘွဲ့ယူတဲ့ခါကျတော့အမှားရစရာလေးပေါ့နော်တခုလောက်ရှိလို့ရှိရင်မင်းနဲ့မျှဝေးပါလားရှင
်ဒီမှာတက်ခဲ့တဲ့တစ်ယောက်လုံးမှလည်းအထူးသဖြင့်ပထမတစ်နှစ်နှစ်နှစ်လောက်မှအเจ้าကိုထွက်ချင်စိတ်ကခဏခဏပေါ်လာတယ်ဘာလို့လဲဆိုတော့တချို့အချိန်တွေမှာအရန်စိတ်ဖြစ်မှုများတဲ့ခါကျရင်ငါဒီဟာကြီးကိုနောက်ထပ်9နှစ်6နှစ်ထိဆက်လုပ်ဖို့ဖြစ်နိုင်မှာမလားဆိုပြီးတော့တွေးပြီးရခါကျတော့အเจ้าထွက်ချင်စိတ်တွေခဏခဏပေါ်လာတယ်ပေါ့နော်အဲ့ရခါကျတော့အဲ့ဟာကိုတကယ်တမ်းကိုကြီးမှန်းထားတဲ့ဟာကိုရောက်ဖို့ဆိုတဲ့ဟာကကိုယ့်အကူကိုလည်းအားပေးရတယ်ပြီးတော့မိသားစုတွေရဲ့ပံ့ပိုးမှုလည်းအတော်လေးကိုလိုအပ်တယ်ပေါ့နော်ဆိုတော့အဲ့ဒါကြီးအကုန်လုံးလည်းစမမှာရှိခဲ့လို့လည်းစမဘွဲ့ကိုပြီးအောင်လှုပ်သွားနိုင်တယ်ပေါ့နော်အဲ့တော့အဓိကစမရဲ့အမှတ်ရစီရလို့ပြောရမယ်ဆိုလို့ရှင်အများအားစမအဲ့တောင်းတတဲ့ဟာကိုပြန်ကြည့်ရဆိုလို့ရှင်တကယ်စိတ်ဝင်စားတယ်ဆိုလို့ရှင်မဖြစ်နိုင်တာမရှိဘူးအများအားတော့ဖြစ်တော့ဖြစ်နိုင်တယ်ဒါပေမဲ့ကိုယ့်ဘက်ကကြိုးစားမှုရောပြီးတော့ဘေးပတ်ဝန်းကျင်အားထောက်ပံ့မှုရောအပြည့်အဝရှိရဆိုလို့ရှင်တော့အောင်မြင်ဖို့ရခိုင်နှုန်းကပိုပြီးတော့များတယ်ပေါ့နော်အခုကျမထင်ရတဲ့သူတွေကဒီလိုကြောင်းတက်မယ်ဒီပါရဂူပဲယူမယ်ဆိုရင်ကျမအမြင်နဲ့ပြောတယ်တကယ်တမ်းကြောင်းတက်မယ်ဆိုလို့ရှင်စိတ်ဝင်စားလားမဝင်စားလားအရင်ဆုံးကွာကိုမေးပေါ့နော်စိတ်ဝင်စားရဆိုလို့ရှင်တော့နောက်ပိုင်းခီးလန်းကတော့တော်တော်လေးကိုရှေ့အောင်မယ်ဒါပေမဲ့လည်းကိုတကယ်တမ်းစိတ်ဝင်စားရဆိုလို့ရှင်တော့မြင်တယ်ပ ဖြစ်နိုင်နေဆိုတဲ့ဟာပါပဲ
အခုဒီ mask ကနေပြီးတော့မှဒီ paragraph ဘွဲ့ရပြီးတဲ့နောက်ပိုင်းမှာနောက်ဘာဆက်လုပ်မယ်လို့ညီမမလည်းမှန်းတယ်လေ
ကျမဒီ paragraph ဘွဲ့ပြီးတာ2017ဒီဇင်ဘာမှာပြီးရပေါ့နော်အဲ့ဒါပြီးပြီးရခါကျတော့ကျမ post doctoral training ဆိုတာအဲ့ဒါတော့ကျောင်းပြီးပြီးတော့နောက်အလုပ်မဝင်ခင်မှာဂျာထဲမှာ Harvard Medical School မှာအဲ့ဒါ post doctoral training လုပ်နေတာနှစ်နှစ်ရှိပြီပေါ့နော်ဒီအဲ့အဲ့နှစ်နှစ်အတွင်းမှာကျမကဒီသုတေသနပဲဆက်လုပ်တယ်ဒါပေမဲ့သုတေသနလူလူကျမ်းမာရေးနဲ့နည်းနည်းပို့ပြီးတော့ပတ်သက်သွားတယ်သုတေသနဘက်ကိုလှုပ်လိုက်တယ်ဘာလို့လဲဆိုတော့ကျမကြောင်းတက်ခရေကအခြေခံသိပ္ပံအပြင်လူလူကျမ်းမာရေးနဲ့ပတ်သက်ပြီးတော့ public health နဲ့ basic science နှစ်ခုကိုပေါင်းပြီးတော့လုပ်နိုင်မယ့်ဟာမျိုးကျမလုပ်ချင်တယ်ဆိုတော့ဒီ post doctoral training မှာကျတော့ public health နဲ့ပတ်သက်တဲ့ဟာမျိုးကျမဆက်ပြီးတော့အခုနှစ်နှစ်အဲ့ဟာကိုလုပ်တယ်ပေါ့နော်ဆိုတော့အဲ့နှစ်နှစ်ကကျမဟိုမှာ July မှာကျမအဲ့နှစ်နှစ်နည်းနည်းလေးအကျော်မှာကျွန်မ post doctoral training ပြီးသွားပြီပြီးသွားပြီးတော့အခုကျတော့ Harvard School of Public Health မှာပဲလူလူကျန်းမာရေးနဲ့ပတ်သက်ပြီးတော့2014 August မှာဒီ Master of Public Health ကိုတက်ပြီးရခါကျတော့အဲ့အပိုင်းကျမှအလုပ်တစ်ခုခုအဓိကတော့နိုင်ငံတကာကျန်းမာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းမှာကျွန်မအလုပ်လုပ်ဖို့အတွက်ကြီးရထားပါတယ
်ကျေးဇူးအများကြီးတင်ပါတယ် online ကိုလို့ဆေးရှိရှိနဲ့ရှင်းပြလိုက်အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်
ဒေါ်လာလာသန်စီစဉ်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရန်ကုန်မြို့တော်စီပင်တာယာရေးအဖွဲ့ရဲ့အကြံပေးပိတုကာဒေါက်တာကျော်လက်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားတာဖြစ်ပါရခင်ဗျာ
ရန်ကုန်မြို့ကြီးစီပင်တိုးတက်အောင်ကြိုးစားရမှာမြို့ပြအင်ဂျင်နီယာတွေမြေယာစီမံခန့်ခွဲရေးနဲ့စီမံကိန်းဆိုင်ရာတက်ကြွနည်းပညာရှင်တွေလိုအပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကစင်ကာပူကအားကျခဲ့ရတဲ့ရန်ကုန်မြို့ဟာအခုခါမှာမြို့ကြီးတွေရဲ့အင်ကာနဲ့တိတ်မငြိတဲ့အတွက်အခုခေတ်စင်ကာပူလိုပြန်ပြီးတိုးတက်အောင်လုပ်ဖို့အာဏာပိုင်တွေကကြိုးစားနေကြတာပါ။ဒီပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံအတွက်နိုင်ငံရချာအကူအညီတွေပေးဖို့ကမ်းလှမ်းမှုတွေအများကြီးတွေ့နေရတာမို့လက်ရှိမှာအကူအညီတွေဘယ်လောက်ရနေပါသလဲရန်ကုန်စီပင်အကြံပေးမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ရဲ့အမြင်ကိုကြည့်ရအောင်ပါ
အခုလက်ရှိကတော့လက်တွေ့ကြကြလက်တွေ့ဆန်းဆန်းထိရောက်တော့အကူအညီလို့မရသလောက်ပါပဲ road network planning ပေါ့လမ်းတွေကိုစီမံကိန်းဆွဲဖို့အတွက်ပညာရှင်တွေလိုနေတယ်အဲ့တကဂျပန်နိုင်ငံကနေပြီးတော့ပေးမလားတကယ်လုပ်ပေးမလားဆိုတော့လာမလုပ်ပေးဘူးသူတို့ကဟိုတလောစီကတော့ project လေးတစ်ခုနဲ့လာလုပ်သွားတယ်ဒါပေမဲ့လည်းသူတို့ပြောထားတာကခင်ဗျားတို့တိုင်းပြည်မှာအဲ့ဒီ road network master plan ဆွဲဖို့လိုနေတယ်လို့ပဲပြောပြီးထွက်သွားတော့ကျွန်တော်တို့ကအဲ့ဒါကိုဆွဲဖို့မတတ်တဲ့အဲ့ဒါကိုဆွဲပေးစီခြင်းတဲ့ဟာကိုသူတို့ကဒီမှာတစ်နှစ်လောက်လာ study လုပ်ပြီးတော့အဲ့လိုပဲပြောပြီးထွက်သွားတယ်ဆိုတော့ကျွန်တော်တို့ကဘာမှအကျိုးမရှိဘူးအဲ့နောက်တစ်ခါထိုနည်းတူစွာပဲစောစောပြောတဲ့ဒီပြည်နဲ့ရေထုတ်စနစ်ပေါ့ရေစိုးစွန့်ပြေးရေကိစ္စကလည်းပဲဒီလိုပဲဒီမှာဂျပန်နေအဖွဲ့ကတစ်နှစ်လောက်လာ study လုပ်သွားတယ်ပတ်စံကတော့ကျွန်တော်တို့ပေးရတာမဟုတ်ပါဘူးလေသူတို့အစိုးရသူတို့ပေးတာပေါ့နော်ဒါပေမဲ့လည်းပဲကျွန်တော်အဲ့လိုပဲလာပြီးတော့ခင်ဗျားတို့ master plan လုပ်သင့်တယ်လို့ပဲပြောပြီးထွက်သွားရင်တော့ကျွန်တော်တို့ကသိသားပဲ master plan လုပ်ရမယ်ဆိုတာအဲ့ဒီအတွက်ပညာရှင်တွေလိုနေတယ်ငွေကြေးလိုနေတယ်အဲ့ဒါကိုလာပြီးတော့လုပ်မသွားဘူးဆိုရင်တော့ကျွန်တော်တို့တက်ကတော့ထိရောက်တော့အကူအညီရတယ်လို့ကျွန်တော်မသုံးသပ်ပါဘူးခင်ဗျာ
တိုးတက်ဖွံ့ဖြိုးဖို့အတွက်ရေရှည်လိုအပ်ချက်ကပညာရှင်တွေကိုမွေးထုတ်ဖို့လို့ဆိုပါတယ
်ကျွန်တော်မြင်တာကတော့အဓိကအခြေခံပေါ့ရေရှည်အတွက်ကတော့ကျွန်တော်တို့ရဲ့ပညာရေးစနစ်ကိုအတော်ကိုလက်တွေ့ကြသောထိရောက်သောပညာရှင်တွေထုတ်လုပ်ဖို့ဆိုတဲ့ဟာအများကြီးလိုအပ်နေတယ်ဆိုတော့အဲ့ဒါအတွက်ကကျွန်တော်တို့တက္ကသိုလ်တွေကလည်းပဲထွက်လာတဲ့ကျွန်တော်တို့ရဲ့ BE engineer ဘွဲ့ရတော်များများလည်းလက်တွေ့အဖြစ်သုံးလို့မရဘူးခင်ဗျာဆိုတော့ရေးကြည့်တာကဖြစ်နိုင်လို့ရှိရင်နိုင်ငံသားတွေမှာထပ်ပြီးဘွဲယူဖို့ရယ်လက်တွေ့ဤပညာတွေယူဖို့ရယ်ဆိုတော့အဲ့ဒီအတွက်ကဝိုင်းပြီးလုပ်ကြမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်လေး5 6နှစ်လောက်ဆိုလို့ရှိရင်တော်တော်များများပညာရှင်တွေဆုံးလာမှာဖြစ်ပါတယ်ဆိုခက်တာလေတော်တော်များများစီမံကိန်းနေပေါ့နော်အဲ့လိုအခုဂျိုက်ကာလာပေးတဲ့စီမံကိန်းနေမှာကျွန်တော်တောင်းတာကတော့အများအားဖြစ်နိုင်ဟာကျွန်တော်တို့ရခင်ရုတက်ကူကြီးတွေမှာမာစတာဘွယ်တူးတွေပေးပေးပါလူလှုပ်ပေးပါဒါမှမဟုတ်လည်းခင်ရုရှင်မှာသွားပြီးတော့အလုပ်လုပ်တဲ့ပညာရှင်တွေတွဲပြီးလုပ်ပေးပါဆိုလည်းပဲအခုတတိတော့ထိထိရောက်ရောက်ကဘယ်ကမှမလာသေးဘူးခင်ဗျ အဲ့တော့ဗမာပြည်ရဲ့ပြဿနာကပြီးခဲ့တဲ့နှစ်ပေါင်း50လောက်ကစပြီးတော့ပညာရေးစနစ်ပေါ့နော်ဟိုးအောက်ကနေပြီးတော့လေတန်းကောမူလာတန်းကောပညာရေးစနစ်ကိုတိတ်ပြီးတော့လစ်လျူရှုခဲ့တာမသိလျော်ခဲ့တာနောက်တစ်ခါချင်းမြင့်ပညာရေးမှာလည်းပဲဒီသဘောပဲအင်ဂျင်နီယာပညာရေးမှာလည်းပဲဒီသဘောပဲဖြစ်နေတော့ကျွန်တော်တို့အင်ဂျင်နီယာတွေကတော့နှစ်စဉ်နှစ်စဉ်ဘွဲ့တွေအများကြီးနဲ့ထုတ်ပေးနေတာပဲခင်ဗျာသို့တော့လက်တွေ့အဖြစ်ကသူတို့ကိုသုံးလို့မရဘူးအဲ့ဒါဒီဗမာပြည်ရဲ့အဓိကပဲလို့ကျွန်တော်မြင်ပါတယ်ခက်ခဲတာပါရှိနေလဲဆိုတော့ဆရာတွေကသူတို့လွန်ခဲ့တဲ့နှစ်ပေါင်း30 40သူတို့ကိုဖြာကြီးတွေကသင်ပေးလိုက်တဲ့စာအုပ်တွေပဲပြန်ကင်ပြီးတော့ဒါကိုပဲဆက်တိုက်ဆက်တိုက်သင်ပေးနေတယ်အခုလက်ရှိအခြေအနေကလည်းပြောင်းလဲတွေရှိလာတယ်ပညာတွေကလည်းတိုးလာတယ်ဆိုတော့ကျွန်တော်ဖြစ်စီချင်တာကတော့အဲ့ဒီတက္ကသိုလ်မှာသင်ကြားနေတဲ့ဆရာတွေဆရာမတွေသူတို့ကိုယ်တိုင်က research လုပ်ဖို့လိုနေတယ် research တွေကထိရောက်တော့အကျိုးရှိသောလက်တွေ့ကျသောသုတေသနလုပ်ငန်းတွေလုပ်ပြီးတော့အဲ့ဒီကနေတတ်တဲ့ပညာနဲ့ကလေးတွေကိုပြန်သင်လို့ရှိရင်တော့နည်းနည်းပူပြီးတော့လက်တွေ့နဲ့နှီးဆက်တဲ့အသုံးတည့်မဲ့ကလေးတွေပညာတွေပြန်ထွက်လာမယ်လို့ယူဆပါရတယ်။ creativity တော့တိတ်ပြီးတော့အဲ့ဒါကိုသဘောမပေါက်ကြသေးဘူး။တက္ကသိုလ်ဆိုတာကတခြားတိုင်းပြည်ဗေဒိုင်းပြည်မှာပဲဖြစ်ဖြစ်သူ့မှာတာဝန်တစ်ခုရှိတာပေါ့နော်။တစ်ခုကသင်ပေးဖို့ရယ်တစ်ခုကသုတေသနပြုဖို့ရယ်ဆိုတော့အခုเจ้าနေကသင်တာပေးနေတယ်သူတို့ရှေ့ကသုတေသနပြုတယ်ဆိုတာလည်းမရှိဘူးเจ้าတိုင်းเจ้าတိုင်းမှာလည်းပဲသုတေသနစာဆောင်နေလည်းပဲထွက်မလာဘူးဆိုတော့အဲ့ဒီကိစ္စကဗမာပြည်ရဲ့ပညာရေးမှာတော်တော်လေးအခက်အခဲရှိနေတာပ
ါရန်ကုန်ဖွံ့ဖြိုးတိုးတက်ရေးအတွက်လက်ရှိကျုံနေရတဲ့အခက်အခဲတွေကဘာတွေပါလဲ
အဓိကအဖြစ်ကတော့အခုလက်ရှိရန်ကုန်မြို့ကတော့တိုးချက်မှုတွေတော့ကျွန်တော်အခုလုပ်နေပါတယ်ရန်ကုန်မြို့မှာအခုဧက2000လောက်ပေါ့လေဆိုတော့တိုးချက်မှုလုပ်နေပါတယ်ဒါမဲ့လေကုတ်ခက်နေတာကနောက်တစ်ခုပြဿနာကဘာရှိလဲဆိုတော့ရန်ကုန်မြို့မှာစက်မှုဖွံ့ဖြိုးမှုကဏ္ဍကနှေးပါတယ်ရန်ကုန်မှာကအခုလူဦးရေတိုးတက်တဲ့နှုံထားကြတဲ့ခါကျတော့တခြားမြို့တွေတဲ့တော်၎င်းတပြေလုံးတိုင်းတာနဲ့တော်၎င်းရန်ကုန်မြို့ကတစ်နှစ်တစ်နှစ်မှာ 1.6 ရာခိုင်နှုန်းလောက်နဲ့တိုးနေတော့ပူပြီးတော့မြင့်ပါတယ်ဆိုတော့အဲ့ဒီအတွက်ကအလုတ်ကင်ကလည်းပဲအခက်အခဲရှိပါတယ်ဆိုတော့အလုတ်ကင်ကစက်ယုံလုံယုံနေပေါ်လာတဲ့ကိစ္စကအခုပြီးခဲ့တဲ့3-4နှစ်မှာတော်တော်ကိုနည်းပါသေးတယ်ဆိုတော့အဲ့တော့လူတွေတော်တော်များများကအလုတ်ကင်မရှိတဲ့ခါကျတော့ဒါမှမဟုတ်အလုတ်ကင်ရှားတဲ့ခါကျတော့သူတို့အဲ့လိုဈေးရောင်းဈေးဝယ်ပေါ့ services sector လို့ခေါ်တဲ့ပံ့ပိုးမှုကဏ္ဍတွေမှာပဲလုံနေကြပြီးတော့တကယ်ကုန်ထုတ်လုပ်မှုကဏ္ဍမှာမလုံနေကြဘူးခင်ဗျဆိုတော့အဲ့ဒီကိစ္စကလည်းဘယ်မှာသွားပြီးတော့ဖြစ်နေလဲဆိုတော့မြေဈေးပေါ့သူတို့ပြစက်မှုဇုံအတွက်မြေဈေးကဟိုလူငယ်တဲ့15နှစ်လောက်တုန်းကအဲ့ဒီတုန်းကတော့ဆိုရမြောင်မြင့်ကြီးစွာနဲ့စက်မှုဇုံတွေပေါ်ထုတ်မယ်ဆိုပြီးတော့ဒီက9,000လောက်သူတို့မကလောက်ပေါ်ထုတ်ခဲ့တယ်ပေါ်ထုတ်ပြီမဲ့အဲ့ဒီပေါ်ထုတ်တဲ့မြေတွေကအခုကျတော့တချို့ပုဂ္ဂလိကကုမ္ပဏီတွေကသူတို့ကင်ထားပြီးတော့မြေတေကကိုသူတို့အကျန်းအဖြစ်3,000-5,000 9,000ပတ်ဝန်းကျင်လောက်နဲ့ရောင်းနေကြတယ်ဆိုတော့အဲ့ဒီအတွက်ကတော်လေးဟန်တာဖြစ်နေတယ
်ဒီအဟန်တာဖြစ်နေတဲ့မြေယာစီမံခန့်ခွဲရေးနဲ့ပတ်သက်ပြီးဘယ်လိုဖြစ်တင်တာပါလဲ
ဟိုဖြစ်ဖို့တင်တာကဗမာပြည်မှာလာပြီးတော့စက်ယုံအလုယုံတည်မယ်ဆိုလို့ရှိရင်ညာတို့ချက်ချင်းတည်ရမယ်ဘယ်နှစ်အတွင်းမှာစပြီးတည်မယ်ပြီးလို့ရှိရင်ကျွန်တော်တို့ရှိရလူဘယ်နှစ်ယောက်လောက်ကိုဆက်ပြီးတော့အသုံးချမယ်ဂရိနဲ့အဲ့လိုနဲ့လာပြီးတော့လုံနိုင်မယ်ဆိုလို့ရှိရင်သူတို့ကိုမြေကိုအလကားနီးပါးလောက်ပေးဖို့တင်ပါတယ်အလကားမဟုတ်တော့မှ short ပေးလိုက်ပြီးတော့နောင်ကျမှကောက်မယ်ဆိုတဲ့စနစ်မျိုးပေါ့နော်အဲ့လိုမလုပ်ဖဲနဲ့အခုကျတော့ဟိုအထည်ချုပ်စက်ယုံတယုံကအကျန်းအဖြစ်ဝန်ငွေ36,000 9,000 လောက်နဲ့ဆိုလို့ရှိရင်လူ1,000လောက်ဒီမှာလာပြီးအလုပ်ရတယ်။ तू ကတခါထပ်ပြီးတော့3,000-5,000လောက်ကိုမြေအတွက်ဝယ်ရမယ်ဆိုရင် तू ရဲ့ရင်းနှီးမြှုပ်နှံမှုရဲ့90ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ကိုပေးနေရမယ်ဆိုတဲ့အခါကျတော့အဲ့ဒီမှာသူတို့ကလည်းပဲမလာဘူးဖြစ်နေတယ်။ဆိုတော့အဲ့ဒီဟာကလည်းပဲအခက်အခဲတစ်ခုပါပဲ။ဟိုလူငယ်တဲ့15နှစ်လောက်တုန်းကအဲ့ဒီကုမ္ပဏီတစ်ခုက तू ကဧက9,000လောက်ကို तू စက်မှုဇုံပေါ်ဖို့ဆိုပြီးတာဝန်ယူလုပ်ခဲ့တယ်။အဲဒါပေမဲ့လည်း तू တကယ်ကျတော့မလုပ်ခဲ့ဘူး။မလို့ပဲနဲ့အခုကြတော့မှသူကဈေးကြီးတင်ပြီးတော့ရောင်းနေတယ်။ဒါက land speculation လို့ခေါ်တော့ပေါ့။မြေပေါ်မှာမူတည်ပြီးတော့စီးပွားရှာအများထုတ်တဲ့ကိစ္စပေါ့နော်။ဆိုတော့အဲ့ဒီကိစ္စကလည်းပဲထိထိရောက်ရောက်ဥပဒေနဲ့ပါနဲ့ဒါစီးဖို့လိုအပ်နေပါတယ်။တခြားတိုင်းပြည်တော်တော်များများမှာတော့ land speculation ကဒုက္ခပေးပါတယ်။တိုးတက်တဲ့တိုင်းပြည်တွေမှာဥပဒေတွေရှိပါတယ်။သူသဖြင့်ကတော့မြေကိုဝယ်ထားတယ်ဘာမှမသုံးဘဲနဲ့ကင်ထားတယ်ဆိုရင်ခွန်တုပ်တွေပူပေးရတယ်ပေါ့။နောက်တစ်ခါအဓိကကတော့အစိုးရကိုယ်တိုင်ကကင်ပြီးတော့ ညီတွေကိုဖွင့်ပေးအောင်လုပ်မယ်ဖွင့်ပြအောင်လုပ်မယ်ပြီးတော့ land banking လို့ခေါ်တဲ့ဘဏ်သဘောမျိုးပေါ့လေညီတွေအများကြီးကိုခြံထားပြီးတော့သုံးမဲ့လူတွေကိုဖြည်းဖြည်းဖြည်းတဆင့်ချပေးမယ်ပေါ့နော်ဆိုအဲ့ဒီလိုစနစ်တည်းကမာပြီမှာအများကြီးလုပ်ဖို့လိုအပ်နေဘူ
းဒေါက်တာကျော်လတ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ်
ဒေါကီမျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE စနေနေ့မနက်ခင်းအစီအစဉ်လေးကိုမနက်9:00နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။လူတူးတယောက်အနေနဲ့မိမိရဲ့ယုံကြည်ရာကိုယ်ကိုယ်ယုံကြည်ခွင့်ဆိုတဲ့ဘာသာရေးလွတ်လပ်ခွင့်ဟာ American လူမျိုးတွေရဲ့အမျိုးသားရေးလက္ခဏာမှာရေးပါတယ်လို့ပဲ American နိုင်ငံရဲ့မူဝါဒရဲ့အဓိကရည်မှန်းချက်တစ်ရက်လည်းဖြစ်ပါတယ်။အစိုးရအုပ်ချုပ်သူတွေကိုကြောက်ရွံ့ထိတ်လန့်စရာမလိုဘဲနဲ့ဘာသာကိုးကွယ်မှုတရားရက်ကိုယုံကြည်ခွင့်မယုံကြည်ခွင့်ဆိုတာဟာလူကုံတိတ်ခါနောက်ခိုင်မာတဲ့ရပ်ဖက်လူအဖွဲ့အစည်းတည်ထောင်ခိုင်မြဲတဲ့ဒီမိုကရေစီစနစ်တွေအတွက်မဖြစ်မနေအရေးကြီးပါတယ်။ဒီလိုမျိုးအခြေခံမှုတွေကိုကာကွယ်မြင့်တင်မှုအတွက်အမေရိကန်အစိုးရဟာဒီကမ္ဘာလုံးမှာရှိတဲ့တိုင်းပြည်အားလုံးရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုနှစ်စဉ်လိုလိုပဲစာရန်ပြုစုအစီရင်ခံစာထုတ်ပြန်ပါတယ်။နိုင်ငံသားတွေရဲ့ကူးကွယ်ယုံကြည်မှုနိုင်ငံသားတွေရဲ့လေးစားယုံကြည်မှုတွေအပေါ်မှာအစိုးရတွေရဲ့ဖိနှိပ်ဆောင်ရွက်ချက်တွေကိုမှတ်တမ်းပြုစုထားတာပါအမေရိကန်နိုင်ငံရဲ့ဌာနရဲ့မကြာခင်တုန်းကအစီရင်ခံချက်မှာတော့နိုင်ငံအတော်များများမှာဘာသာရေးဆိုင်ရာယုံကြည်မှုတွေအပေါ်နားလေတိခတ်မှုတွေပိုပြီးတော့အားနည်းလာတာတွေ့ရပါတယ်2013ခုနှစ်အတွင်းမှာပဲဘာသာရေးဆိုင်ရာလူမှုအတိုင်းအဝိုင်းတွေရဲ့အိုးအိမ်စွန့်ခွာထွက်ပြေးရမှုအတော်ကြီးကိုများပြားကြီးမားလာတာကမ္ဘာမှာတွေ့နေရပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်မိထီလာမျိုးကမွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ပြီးတော့လူသက်တောင်း2000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အဲ့ဒီဘာသာရေးအကြမ်းဖက်မှုတွေဟာအခြားဒေသတွေကိုပါပြန့်နှံ့သွားပြီးတော့အိုးမဲ့အိမ်မဲ့ဖြစ်မှုတွေနောက်လူသေးချေမှုတွေပါထပ်ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံထဲမှာနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်တွေနဲ့အတူတစုံလုံးလူခွင့်ရေးမှတ်တမ်းတိုးတက်လာနေတယ်ဆိုပေမဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းအဝန်တွေကြားတအုပ်စုနဲ့တအုပ်စုကွဲပြားမှုဖြစ်အောင်လုပ်နေကြသူတွေဟာဘာသာရေးအရာကွဲပြားမှုကိုဆက်ပြီးတော့အသုံးချအမျှထုတ်နေပါရယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံထဲမှာဘာသာရေးလွတ်လပ်ခွင့်တွေပေးထားပြီးမဲ့အများပြည်သူတည်ငြိမ်အေးချမ်းရေးကျင်းဝင်းသိက္ခာကျန်းမာရေးလိုအပ်ချက်တွေဆိုတဲ့စင်ကြေနဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုအချို့ဥပဒေတွေမူဝါဒတွေကကန့်သက်ချုပ်ချယ်မှုတွေလုပ်ထားပါရယ်ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာအပြည့်အစုံစံတန်ဖိုးတရားဖြစ်ပါတယ်မိမိကိုယ်ကိုယ်ယုံကြည်မှုအပေါ်မှာလွတ်လပ်စွာစောင့်စည်းကျင့်သုံးခွင့်တစ်ခုခုအပေါ်မှာယုံကြည်ခွင့်မယုံကြည်ခွင့်မိမိရဲ့ယုံကြည်မှုအတိုင်းဘာသာကူးပြောင်းခွင့်တွေဆိုတာလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်ပါတယ်။မြန်မာနိုင်ငံအပအဝင်တစ်ကမ္ဘာလုံးကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအပေါ်မှာအမေရိကန်ပြည်အောင်စုအနေနဲ့ဆက်ပြီးတော့မိမောင်းထူထောက်ပြသွားမှာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုတာကိုဒီနိုင်ငံတကာစံနှုန်းအခွင့်အရေးတရအနေနဲ့ကျင့်ဝင်သိက္ခာအရရောမဟာဗျူဟာအရရေးကြည်မှုတရအနေနဲ့အမေရိကန်ပြည်အောင်စုအနေနဲ့ဆက်ပြီးတော့မြင့်တင်ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တို့ရချင်းကိုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကမောင်းတူမဲ့အဝေးထိန်ဒရုန်းတွေတိုက်လေယာဉ်တွေအသုံးပြုပြီးအီရန်နိုင်ငံအနောက်မြောက်ပိုင်းဒေသကိုဒုတိယအကြိမ်မြောက်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။မောင်းတူမဲ့လေယာဉ်တွေကအီဒဘီမြို့အနီးမှာရှိတဲ့အစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေကိုတောက်ကြနေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံကနေတဆင့်အခုမြန်မာနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြီးညာထားခြင်းမရှိဘဲတွားရောက်ခဲ့ပြီးအရှိအာရှဒေသအတွင်းအစည်းအဝေးတွေကိုတက်ဖို့မစ္စတာကယ်ရီဟာအခုမြန်မာနိုင်ငံကိုသွားနေပြီဖြစ်တယ်လို့ဝါရှင်တန်စံတော်ချိန်သတင်းစာရှင်းလင်းပွဲမှာနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရမျိုးသမီးကပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်ညနေဘက်6:00ရနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လှည့်ပေးမှာဖြစ်ပါတယ်ခင်ဗျာတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမွေပါ
This program has come to you from the Voice of America, Washington.